ိုင်းကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမယ်မြန်မာနိုင်ငံသားကိုဝင်ဆောင်အမျိုးသမီး10ဦးပါတဲ့ဗလီရှားပြန်မြန်မာနိုင်ငံသား32ဦးထိုင်းတောင်ပိုင်းဆုံခလာခရိုင်ကစတောင်မြို့ခလောင်တစ်တရားအောက်မှာဖမ်းမိခဲ့တဲ့တဲ့င်းကိုတင်ဆက်ပါမယ်ကျမအေးမှာပါကိုဗစ်အရေးပေါ်ကာလကန့်တတ်မိတ်တွေထုတ်ပြန်ထားချိန်နေဆက်လန်းတွေပိတ်ဆို့ထားချိန်မှာပဲမလေးရှားပြန်ကိုဝင်ဆောင်အမျိုးသမီးတွေပါတဲ့မြန်မာနိုင်ငံသား32ဦးဟာမြန်မာနိုင်ငံကိုပြန်ဖို့အတွက်တရားမဝင်လမ်းတွေကနေဖြတ်ပြီးထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာဖမ်းမိခဲ့တာပါဖမ်းဆီးခံရသူတွေကိုအစားအသောက်များတွားရောက်လူဒန်းခဲ့တဲ့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟဲ့ရိုင်မျိုးတာဝန်ခံကိုပါရီကအခုလိုပြောပြပါတယ်
မလေးရှားကနေပြီးတော့ပွေးစားနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုပြန်လာဖို့အမှားရေ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ပြန်လာတဲ့အချိန်မှာကျွန်တော်ဒီဇတောင်းနေမျိုးကိုရောက်တဲ့အခါ
ဟုတ်ကဲ့
ပွေးစားတွေကနေပြီးတော့နှစ်ရက်ကသုံးရက်အထိတမန်နေမကျွေးပြနေနေပြီးတော့သူကတိုးစားနဲ့မှထားပြစ်ခဲ့တယ
်ဟုတ်ကဲ့
အဲ့လိုဆိုတော့သူကတမန်နေလက်တင်ပြီးတော့အကူကဒီမိုးရဒီကာလာဆိုတော့မိုးတွေရွာတော့သူတို့ကမိုးတန်လေးတန်ကိုမခံနိုင်လို့သူတို့ကတပြီးတော့အပြန်ကိုထွက်လာပြီးတော့လမ်းမကိုရောက်တဲ့အခါအရင်ကသူတို့ကိုယ်တိုင်ကအဖက်ခံတဲ့ပုံစံမျိုးကိုဗျာကိုယ်ဆောင်အမျိုးသမီးကအရှိရောက်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီကိုယ်ဆောင်အမျိုးသမီးက6လက6လအတွက်မှာမွေးခံနေဖြစ်နေကြပြီ။ခဏလား6လက6လအတွက်ပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့မွေးခံနေဖြစ်လာပြီဆိုတဲ့အခါကျွန်တော်ကမေးတယ်ဘာကြောင့်ဒီကိုယ်ဆောင်အမျိုးသမီးတွေကိုယ်ဟန်အရက်နဲ့ပြန်လာခဲ့ရလေဆိုတဲ့အခါမလေးရှားမှာရှိတဲ့သူတို့ဒီအလို့ရှင်တစ်ထည်တွေကနေပြီးတော့ဒီကိုဗစ် -19 ကာလမှာသူတို့ကိုခလေးမွေးဖို့အတွက်တာဝန်မယူဘူးဗျ။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အဲဆေးရုံကိုပို့ပေးခြင်းနဲ့ပါညာတဲ့သူတို့ကမလုပ်ပေးဘူးအဲ့ဒါကြောင့်မဖြစ်မနေအနေနဲ့သူတို့ကနေပြီးတော့ကိုယ်နိုင်ငံမှာကလေးမွေးဖို့အတွက်ပြန်လာရတယ်။ဆန်းကိုနှစ်သုံးပေးပြီးတော့ပြန်လာတာမနေ့ကဖက်ခန့်ရှိတာကကျွန်တော်တို့မြန်မာနိုင်ငံသားအကုန်လုံးသုံးဆင်နေရပါတယ
်။ထိုင်းနယ်ခြားဆောင်တက်လောက်ဝကအဖွဲ့တွေကမြန်မာနိုင်ငံသားတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းစတောင်ရဲတပ်ဖွဲ့ရဲ့ဒူရဲမှုပရာဖက်မြင်ဖက်ကသတင်းဌာနတွေကိုအတည်ပြုပြောဆိုသွားပါတယ်။ COVID-19 ထိန်းချုပ်ရေးကျမကြီးဝန်ထမ်းတွေရဲ့စစ်စစ်ချက်အရမြန်မာနိုင်ငံသားတချို့ဟာကိုယ်ပူချိန်မြင့်တက်နေတာကိုတွေ့ရကြောင်းချောင်းနေစိုးနေကြတယ်လို့လည်းဆိုပါတယ်။မလေးကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမှာအလုလက်မဲ့ဖြစ်နေတဲ့အခြေအနေနဲ့ဒုက္ခရောက်နေကြတာဖြစ်လို့မြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေပြန်ဝင်လာဖို့တဦးကိုမလေးရှားရင်းကိ 2,000 စီပေးခဲ့ရကြောင်းလည်းဖန်ခံရတဲ့မြန်မာနိုင်ငံသားတချို့ကပြောဆိုကြပါတယ်။ထိုင်းရနာပိုင်းကြီးကတော့ကိုဝင်ဆောင်တွေကိုတော့ဆေးရုံစည်းကမ်းတွေမှာအနှံပေးခဲ့ပြီးမလေးပြန်မြန်မာနိုင်ငံသားတွေကို14ရက်စောင့်ကြည့်စင်တာတွေကိုပို့ဆောင်มาဖြစ်ပါတယ်ဒီနောက်မှာတော့ထိုင်းနိုင်ငံထဲကိုခိုးဝင်မှုလာဝကဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပြပုတ်နေတာပါ